တရုတ်နိုင်ငံတွင်းအတွင်းမြန်မာဘက်ကကြဲချခဲ့တဲ့ဘုံကြားရောက်ပောက်ကွဲပြီးတော့နှစ်ရက်အကြာဒီကနေ့မှာတော့ကိုကန့်လက်နက်ကိုင်တပ်အပေါ်မှာမြန်မာတပ်မတော်ကထိုးစစ်တွေကိုပြန်ပြီးတော့အစိမ့်မြင့်တိုက်ခတ်နေပါတယ်။ တချိန်ထဲမှာပဲဒီကနေ့မှာဘုံပေါက်ကွဲခဲ့တဲ့တရုတ်နိုင်ငံတွင်းကဒေသကိုလည်းမြန်မာနဲ့တရုတ်အစိုးရပူးပေါင်းအဖွဲ့ကစစ်ဆေးမှုတွေလုပ်နေတဲ့တချိန်ထဲမှာပဲတရုတ်နိုင်ငံတွေကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာစစ်တပ်တိုက်လေယာဉ်ကနေကျဲချခဲ့တဲ့ဘုံဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတရားဝင်ပြောဆိုလိုက်ပါတယ်။ကိုကန့်ဒေသရဲ့စစ်ရေးအခြေအန ပြီးခဲ့တဲ့တောက်ချန်နီကမြန်မာဘက်ကထိချခဲ့တဲ့ဘုံပေါက်ကွဲပြီးတရုတ်ရဲ့သား9ဦးတေဆုံ8ဦးဒဏ်ရာရခဲ့တာပါဒီကိစ္စဖြစ်ပြီး2ရက်တိတိမြန်မာတပ်မတော်နဲ့ကိုကန်လက်နက်ကိုင်တို့ကြားတိုက်ပွဲတွေငြင်းသက်နေခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာပါတယ်တရုတ်နယ်စပ်နဲ့3မိုင်လောက်ပဲဝေးတဲ့လောက်ကန်မြို့ရဲ့အရှိတောင်ဖက်တုံရှမ်းဒေသတောင်ကုန်းတစ်ခုကိုမြန်မာအစိုးရကတနင်္လာနေ့တလင်းလုံးနီးပါးထိုးစစ်ဆင်နေတာဖြစ်တယ်လို့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်အဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်မနက်7:00နာရီလောက်ရစဖြစ်ပါတယ်ခုတည်းအထိပါပဲအဲဒီတုံရှမ်းဒေသမှာပါဒါ area နဲ့ area တစ်ခုအနေနဲ့ပြောတာပေါ့နော်တုံရှမ်းကတော့တောင်ကုန်းဒေသပေါ့နော်အဲ့မှာကကျွန်တော်ထင်တယ် 140ပတ်ဝန်းကျင်လောက်ဖြစ်မယ်သူကလောက်ကန်နဲ့ပြောရင်အရှိတောင်ပေါ့လောက်ကန်ရဲ့အရှိတောင်ပဲပေါ့လောက်ကန်ရဲ့အရှိမြောက်ဘက်မှာလဲရံဖန်ရကသူတို့လက်နဲ့ကြီးနဲ့လမ်းလမ်းပြစ်ပါတယ်ဒီနေ့တော့လေချောင်းမတွေ့ရသေးဘူးက
ြဒီတောင်ကုန်းဟာဆိုရင်ပြီးခဲ့တဲ့တောက်ကြနေတော့ကမြန်မာစစ်တပ်လေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့ဒေသတဝိုက်လေးဖြစ်ပါတယ်မြန်မာဘက်ကတိုက်ပွဲတွေကနေတရုတ်ဘက်ခြမ်းကိုဘုံကျရောက်ပောက်ကွဲခဲ့ပြီးတဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်အနီကိုတရုတ်ဘက်ကစစ်ရင်အလုံးရင်ချထားတာကြောင့်အခုကိုကန်လက်နက်ကန်အဖွဲ့ရဲ့အနေအထားကတရုတ်စစ်တပ်နဲ့မြန်မာစစ်တပ်ကြားပိတ်မိနေတဲ့အခြေအနေဖြစ်တယ်လို့လည်းဦးထွန်းမြတ်လင်းကပြောပါတယ်။တစ်ချိန်တည်းမှာပဲတောက်ချာနေတုန်းကမြန်မာဘက်ကကျရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာတပ်မတော်လီရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟုန်လီကပြောဆိုလိုက်ပါတယ
်။缅甸军机炸弹造成中方人员伤亡，这个事实是清楚。
你们这么领啊，接下来朋友，第二批队对接下来是要干什么的？我说第二批嘛，那什么，不主要生产是谁？如果第二批个倒数他来带，你们这个生产又不会谁路被批牌的？我过来生产是谁目的？啥的吧？
တရုတ်မြန်မာနယ်စပ်ကိုကန့်ဒေသတွင်မှာတိုက်ပွဲတွေဆင်နွှဲနေကြသူတွေအနေနဲ့တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုအလေးထားပြီးဒေသတွင်မှာတည်ငြိမ်အချမ်းကြီးကိုအမြန်ဆုံးဖော်ဆောင်ကြဖို့ကိုထပ်ပြီးတိုက်တွန်းတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟုန်လီကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကလည်းတရုတ်ဝန်ကြီးချုပ်လီခတ်ချင်းကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့တရုတ်အစိုးရအနေနဲ့တာဝန်ရှိသလိုနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အချမ်းကြီးရဲ့အတွေ့တရုတ်အစိုးရမှလုံနိုင်စွမ်းလည်းရှိပါတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာအစိုးရစစ်တပ်လေရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့ရည်ဒီပြတ်ဝန်ခံထားတာမျိုးတော့မရှိသေးပါဘူး။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်တရုတ်ဘက်ကိုဘုံကြားရောက်ပောက်ကွဲပြီးအရသားတွေတေဆုံဒဏ်ရာရတဲ့အပေါ်မှာစိတ်ထိခိုက်ရတဲ့အကြောင်းမြန်မာအစိုးရကပြောဆိုထားပြီးဒီကိစ္စမှာကိုကန်လက်နက်ကိုင်တပ်ဖက်ကပါဝင်ပတ်သက်မှုရှိမရှိတရုတ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းပြီးတော့စုံစမ်းဖော်ထုတ်မယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံမှာ3ရက်ကြာကျင်းပနေတဲ့အာဆီယံကာကွယ်ရေးဆိုင်ရာညီလာခံမှာလည်းမြန်မာကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေလင်ကတရုတ်နိုင်ငံတွင်ကိုမြန်မာဘက်ကဘုံကျပောက်ကွဲခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကရောမြန်မာတပ်မတော်ဘက်ကရောတရားဝင်ဖြေကြားမဲ့သူတော့မရှိပါဘူး။မြမပြည်ရင်းစစ်ကြောင့်တရုတ်ဘက်ကိုနှစ်ကြိမ်တိုင်ဘုံကျပောက်ကွဲခဲ့ပြီးနောက်မှာတော့တရုတ်ဘက်ကနေဆက်ဒေသမှာစစ်ရင်အားလုံရင်ချထားပြီးဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်တရုတ်နိုင်ငံသားရေးဌာနတရုတ်ကာကွယ်ရေးဌာနတို့ကမြန်မာအစိုးရကိုအသီးသီးသတိပေးခဲ့ကြပြီးလဲဖြစ်ပါတယ်ရှင်